အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်လောင်တလိုင်ခရိုင်ကနေရခိုင်ပြည်နယ်တဲကိုကုန်စည်တွေစီးဆင်းနေတဲ့လမ်းကြောင်းကိုတော့ဗဟိုလိုင်းလူငယ်ဖွဲ့ကပိတ်ထားပါတယ်။ဒါကြောင့်မို့လို့ယာနဲ့ချီတဲ့ရခိုင်ကုန်သည်တွေပိတ်မိနေပြီးတော့အခက်ကြုံနေကြရပါတယ်။ဒီလိုမျိုးကုန်စည်စီးဆင်းတဲ့လမ်းကြောင်းတွေကိုပိတ်ခံထားရတာကြောင့်ရခိုင်ပြည်နယ်တွင်းကအေးအေးထိန်းချုပ်နေမြေတွေမှာတော့ကုန်စည်နှုန်းတွေမြင့်တက်လာသလိုအခြေခံစားတောက်ကုန်တွေရှားပါနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ပြောပြပေးပါမယ်။
အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်လောင်တလိုင်ခရိုင်ကနေချင်းပြည်နယ်ပလဝမြို့နယ်ကိုဖြတ်ပြီးရခိုင်မြောက်ပိုင်းကအာရခတပ်တော် AA ထိန်းချုပ်ထားတဲ့မြို့နယ်တွေကိုအဓိကကုန်စည်စီးဆင်းရလမ်းကြောင်းကိုဗဟိုလိုင်းလူငယ်အဖွဲ့ကပြီးခဲ့တဲ့ဇွန်လ14ရက်နေ့ကစတင်ပြီးတော့ဒီကနေ့အထိပိတ်ထားဆဲဖြစ်ပါတယ်အခုလိုနယ်ဆက်ကုန်သွယ်ရေးလမ်းကြောင်းကိုရုတ်တရက်ပိတ်လိုက်တာကြောင့်မီဇိုရမ်ပြည်နယ်ထဲမှာယာနဲ့ချီတဲ့ရခိုင်ကုန်သွယ်တွေပိတ်မိနေတယ်လို့ဝယ်ယူထားတဲ့ကုန်ပစ္စည်းတွေကိုလည်းဗဟိုလိုင်းလူငယ်အဖွဲ့ကဖျက်ဆီးတာတွေရှိနေတယ်လို့လည်းလောင်တလိုင်းခရိုင်အတွင်းပိတ်မိနေတဲ့ကုန်သွယ်တူကပြောပါတယ
်ဒီမှာကျွန်တော်တို့လည်းတောက်တင်နေတဲ့တလားကျော်လောက်ရှိပြီအခုတောက်တင်နေတာလေလမ်းပိတ်လိုက်တော့အမှနယ်ဆက်ကိုရောက်တော့တယ်လို့ရှိတယ်နယ်ဆက်မရောက်ပဲလမ်းမှာပိတ်မိနေဟိုလမ်းကရောဒိတ်တွေမှာပိတ်မိနေတယ်လို့ရှိတယ်ဟိုဟာကုန်စည်နေဆိုတော့ပုံကုန်တာကောတော့အကုန်လုံးမြေအခက်ကြီးတွေရှိတယ်ဟိုကတချို့ဟိုကတော့စီပီပါလေဆိုရင်လည်းဟိုကတန်းဒီမှာအများကြီးပဲတောင်းနေနေတယ်တချို့ဟိုကနေချက်ရော်တွေမှာဆိုတော့ပြဿနာတွေကလူငယ်ဖို့တွေကမင်းချုပ်ဖြည့်စည်းလိုက်တယ်ရှိတယ်ဆုံးရှုံးမှုတွေရှိတယ်ကို
လက်ရှိပိတ်ထားတဲ့မီဇိုရမ်ပလဝရခိုင်ကုံသွယ်မှုလမ်းကြောင်းဟာတရဝင်းနယ်ဆက်ကုံသွယ်လမ်းကြောင်းတစ်ခုမဟုတ်သလိုကုံသွယ်တွေနဲ့သက်ဆိုင်ရာပြည်နယ်ခရိုင်တာဝန်ရှိသူတွေကြားနားလည်မှုနဲ့ဖွင့်လှစ်ထားတဲ့လမ်းကြောင်းတစ်ခုလည်းဖြစ်ပါတယ်။အဲ့ဒီလမ်းကြောင်းကိုအဓိကချုပ်ကင်ထားတဲ့ဗဟိုလိုင်းလူငယ်အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာတော့အာရခတပ်တော် AA အနေနဲ့ချင်းပြည်နယ်အတွင်းကစစ်ပွဲတွေမှာဝင်မပါဖို့အကြိမ်ကြိမ်တောင်းဆိုခဲ့ပေမဲ့အကြောင်းတစုံတရာတုံ့ပြန်မှုမရရှိခဲ့တဲ့အပြင်ဗဟိုလိုင်းလူငယ်အဖွဲ့ရဲ့ထိန်းချုပ်နယ်မြေထဲကိုလက်နက်ကင်ဆောင်ဝင်ရောက်တာတွေရှိခဲ့တာကြောင့်အခုလိုကုံသွယ်ရေးလမ်းကြောင်းတွေကိုပိတ်လိုက်ရတာဖြစ်တယ်လို့ဖော်ပြထားပါတယ်။ AA ကတော့ဗဟိုလိုင်းလူငယ်အဖွဲ့ရဲ့ပိတ်ဆို့မှုဟာမြန်မာနိုင်ငံအတွင်းကရှုပ်ထွေးမှုတွေအပေါ်ကြားဝင်တာဖြစ်ပြီးအိန္ဒိယဗဟိုအစိုးရအနေနဲ့ဒီအဖွဲ့ကိုဥပဒေကြောင်းအရအရေးယူပေးဖို့လိုအပ်တယ်လို့ The Irrawaddy Burmese Edition Irrawaddy သတင်းဌာနကိုပြောဆိုထားတာရှိပါတယ်။ဒါ့အပြင်ဗဟိုလိုင်းလူငယ်အဖွဲ့အနေနဲ့ကုံသွယ်ရေးလမ်းကြောင်းတွေကိုပိတ်ထားတဲ့အပြင်ကုံသွယ်ရေးစီကပတ်စံတောင်းတာတွေကုန်စည်တွေကိုဖျက်ဆီးတာတွေလည်းရှိနေတယ်လို့ရခိုင်ကုံသွယ်တူကပြောပါတယ်။အဲ
Nizat ဘက်ကမေဝါဘက်တော့လည်းအတက်ပုတ်ချင်ဆိုတဲ့ Nizat ရောမှာတော့အဲ CP ပါလုံး90ကျော်လောက်ဖျက်ဆီးလိုက်တယ်လို့တော့ကြားတယ်ကျွန်တော်တို့။နောက်ဟိုဘက်မှာပစိကံဆိုတဲ့ရောဘက်မှာအမ်ဘက်မှာဟိုရခိုင်ကလာရဆိုရင်ဟိုကပစိကံရောမှာနေမယ်ဆိုရင်လူတစ်ယောက်3500ဆေးရတယ်အပုံစံမျိုးတွေကြားတယ်ကိုကြီး။
ကုန်သည်တွေအနေနဲ့မီဇိုရမ်ပြည်နယ်ထဲပိတ်မိနေတာအခုဆိုရင်လာနဲ့ခြေရှိနေပြီဖြစ်တာကြောင့်နေထိုင်စားတောက်ရေခက်ခဲလာသလိုဝယ်ထားတဲ့ကုန်ပစ္စည်းတွေကိုလည်းပြန်သွင်းလို့မရတာကြောင့်အတော်အခက်ကြုံနေရတယ်လို့လည်းပိတ်မိနေတဲ့ကုန်သည်တူကပြောပါတယ
်ကျွန်တော်တို့ကတော့ဒီတော့ဒီမီဇိုရမ်ပြည်နယ်တော့လောက်တာလောက်ရောက်တာကျွန်တော်20နှစ်အနည်းရောက်တာခြေရှိတွေအကုန်လုံးဝယ်ပြီးတော့ဆိုတော့ဝယ်ပြီးတော့ဆိုတော့ကျွန်တော်တို့မှာအခုလမ်းပိတ်ထားတယ်နော်အဲ့တော့ပြန်တောင်းလို့လည်းမရဘူးလဲလဲတပိလို့ဟိုဒီမှာ
အခုလိုရခိုင်မြောက်ပိုင်းကဒေသခံတွေအတွက်အဓိကကုန်စည်စီးဆင်းရလမ်းကြောင်းကိုလာနဲ့ချီပိတ်ထားတာကြောင့်ရခိုင်ပြည်နယ်အတွင်းမှာစားတောက်ကုန်တွေရှားပါလာနေတယ်လို့ကုန်စည်နှုန်းတွေလည်းနေစင်တဲ့အမြမြင့်တက်လာနေတယ်လို့ကြောက်တော့ဒေသခံအမျိုးသမီးတူကပြောပါတယ်အဲ
တောက်ကုန်ဘက်မှာတိုက်ပွဲဖြစ်တော့အဲ့ဘက်ကလမ်းကြောင်းတွေပိတ်လိုက်တယ်ပြီးတော့ဒီဘက်မှာဒီအိန္ဒိယဘက်ကသူပစ္စည်းတွေဝင်နေတဲ့လမ်းကြောင်းကိုလည်းဒီပြီးခဲ့တဲ့လ15ရက်နေ့နောက်ပိုင်းတော့ H လုံးကပိတ်လိုက်တော့လေဒီအခုနောက်ပိုင်းမှာဆိုလို့ရှိရင်ကုန်ပစ္စည်းတွေကပုံမှန်ထက်နေစဉ်ဆိုတော့ဒီဈေးတက်နေတယ်ပေါ့ဥပမာဒီကော်ဖီတစ်ထောက်ဆိုလို့ရှိရင်အရင်လာက18000 19000ရှိတယ်အခုကတော့23000 19000ခွဲအိပ်ပတ်ဝန်းကျင်မှာရှိတယ်အဲတခြားပစ္စည်းတွေဆိုရင်လည်းအများကြီးဈေးတက်နေတာရှိတယ်အဲဈေးတက်တော့ဘယ်လိုပြောရမလဲဒီအခြေခံလက်လုပ်လက်စားတွေဆိုရင်လုံးဝမတုံ့နိုင်တဲ့အနေအထားတွေအဲလိုအနေအထားတွေရှိတယ်ပေါ့နော်ပုံမှန်လာစားဝင်နေတဲ့သူတယောက်တော့မှတလားစာ